မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိသျှကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်ခါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုတွေမှာအထောက်အကူပြုရေးအတွက်ဗြိတိနိုင်ငံနဲ့မြောက်အိုင်ယာလန်နိုင်ငံတို့ငြိမ်းချမ်းရေးဆောင်ရွက်ခဲ့တဲ့ဖြစ်စဉ်ကိုလေ့လာထားတဲ့ကျွမ်းကျင်သူတချို့ကိုပါခေါ်ဆောင်လာခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝီလင်က VOA မြန်မာပိုင်းကိုပြောပါတယ်ဗြိတိသျှကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်နဲ့မြန်မာအစိုးရခေါင်းဆောင်တို့ဒီကနေ့ဇွန်လ3ရက်နေ့မှာနေပြည်တော်မှာတွေ့ဆုံခဲ့ကြတဲ့သတင်းအပြည့်အစုံကိုတော့ဆွတ်တယ်မေးမြန်းထားတဲ့ဥရောနီငိမ့်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်မြန်မာနိုင်ငံကို2ရက်ကြာခီးအဖြစ်ဇွန်လ2ရက်နေ့ကရောက်ရှိလာခဲ့တဲ့ဗြိတိသျှပြည်မှာတပ်မတော်ရဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်စ်ဟာဇွန်3ရက်ဒီကနေ့နေပြည်တော်မှာနိုင်ငံတော်သမ္မတဦးသိန်းစိန်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်တို့ကိုအတူတကွတွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်ဟာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတီးတန့်တွေ့ဆုံခဲ့ပြီးတော့ဗြိတိန်နိုင်ငံနဲ့မြောက်အာရန်နိုင်ငံတို့ငြိမ်းချမ်းရေးဆောင်ရွက်ခဲ့တဲ့ဖြစ်စဉ်ကိုလေ့လာထားတဲ့ကျွမ်းကျင်သူတချို့ကိုပါခေါ်ဆောင်လာခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကဝေဝေကိုပြောပါတယ်
ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့တွေ့တယ်တက်ချုံနဲ့တွေ့တယ်စီကြားတဲ့တွေ့တယ်သမလိုင်းနဲ့အတူတည်းပါပြီးအတူတက်ချုံကအတင်းလို့နှစ်နိုင်ငံတက်မလို့ချင်းတို့မြေပုံပေါင်းဆောင်ရည်ပေါ့အိုင်ယန်လန်မှာငင်းငယ်ယူဖို့သူတို့လုပ်ခဲ့တယ်မြောက်အိုင်ယန်လန်မှာလုပ်ခဲ့တော့သူတို့အဲ့ key study လို့ဟာမျိုးကိုသူတို့ join ကျင်တယ်သူ specialize လုပ်ထားတဲ့ research လုပ်တဲ့ကားနဲ့သူကအဲ့ဒါခေါ်လာပေါ့ကိုတို့ငင်းငယ်ကြည့်စောက်တဲ့နေရာတွေမှာအထောက်အကူပေးနိုင်ဖို့ပေါ့
ဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်စ်ဟာဒီကနေ့နေပြည်တော်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါ ን ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးတော့အရင်တုန်းကစီးရီးလေ့ကျင့်မှုဆိုင်ရာဆက်ဆံရေးတွေရှိခဲ့တဲ့ဗြိတိသျှနဲ့မြန်မာနိုင်ငံတို့ရဲ့နှစ်နိုင်ငံတက်မလို့ချင်းပြန်လည်နှိစက်လာတာဟာသိမြတ်တဲ့ကိစ္စဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နာယကနဲ့ကာကွယ်ဦးစီးချုပ်ဟောင်းအငိမ့်စားဗိုလ်ချုပ်ကြီးသူရဦးတင်ဦးက VOA ကိုပြောပါတယ
်သူရတဲ့အချိန်ကလည်းတူပါတယ်အဲ့တော့ဒေါ ን ဆန်းစုကြည်နဲ့ပဲနေပြည်တော်မှာတွေ့လိုက်မယ်ဟောဒီဥစ္စာအရောဗျာဟိုတက်မတော်သားချင်းပြန်လဲပြီးတော့နီးစအောင်ဖြစ်လာတဲ့ကိစ္စဆိုတော့ဟိုပြင့်မြတ်တဲ့သဘောတော့ရောက်ပါတယ်လေ။နောက်ပြီးတော့လည်းအရင်တော့ကလည်းကျွန်တော်တို့ရဲ့လက်ချင်ကန်းကစတုန်းကလည်းပဲပြည်သူ့ရှာမစ်ရှင်နဲ့ပဲစကြတာဆိုတော့ကဟိုတုန်းကလည်းတော်တော်လေးပဲတန်တန်းကြောင်းနေပါတယ်နပတ်ပြီးတော့တက်ကြပြုကြနောက်လက်ချင်ကန်းလုပ်ကြဆိုတော့အဆက်အသွယ်တွေလည်းရှိပါတယ်။အဲ့တော့အဲ့ဒီတော့ကအခုဒါနဲ့ပတ်သက်လို့လည်းပဲပြန်လဲပြီးတော့ကကျွန်တော်တို့ဒါတက်မတော်သားအချင်းချင်းပုံမလဲလဲဆွေးနွေးပြတဲ့နောက်ဖြစ်စေပြီးတော့ပုံမပြီးရင်းရင်းနှီးနှီးဖြစ်လာရအောင်ဆိုတဲ့ဟိုအခြေခံပြီးတော့နောက်တည်တင်နန်းပတ်တွေပါတယ်လည်းပဲဒါအစင်းလေးချုံမောလာမဲ့သဘောတွေရှိတာပေါ့
လက်ရှိမြန်မာတပ်မတော်ဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူဆောင်ရွက်တာမှာဘလို့ထိမ့်သိမ်းဆောင်ရွက်တင်တယ်ဆိုတဲ့သူ့ရဲ့အမြင်ကိုလည်းဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်စ်ကမြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ဆွေးနွေးတင်ပြနိုင်မယ်ရှိတယ်လို့ဦးတင်ဦးကခန့်မှန်းပြောဆိုပါတယ
်ကိုယ့်နိုင်ငံနဲ့ပတ်သက်လုံခြုံမှုကိစ္စအရာကိုဆောင်ရွက်တဲ့နေရာမှာရသူတမရောခံကန္တနပတ်သူဘာလို့ဘယ်လိုပါဝင်တင်နေဆိုတာမျိုးတော့သူတို့ပြောစရာကြောက်ရှိမယ်ရှိမယ်ထင်တယ်တကယ်တမ်းတော့ဗျာနိုင်ငံတော်အတွင်းထဲမှာဒီဥပဒေစိုးမိုးရေးနဲ့တရားဥပဒေစိုးမိုးရေးလက်ဖို့ကတော့ဒါရဲတပ်ဖွဲ့ရဲ့ရဲတပ်ဖွဲ့အလုပ်ပဲလေသို့တော်လည်းပဲရဲတပ်ဖွဲ့အနေနဲ့ပတ်သက်လို့အချို့အချင်းတွေမသိနိုင်မပြုနိုင်တဲ့အခါမှာကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံအစဉ်လာရဘယ်လိုတမရောကနေပြီးတော့ကဝင်ရောက်ပြီးတော့ကူညီဆောင်ရွက်တင်နေဆိုတာတွေကိုလည်းပဲတရားဥပဒေနဲ့အညီပေါ့နော်အဲ့ဒီအရာတွေကိုလည်းပဲသူတို့ပုံမူပြီးတော့ဘယ်လိုရှိသလဲဘယ်ဝရှိတယ်ဘယ်လိုအခန့်ကတည်းကဘယ်လိုဒါတွေရဲ့လဲသူတို့အပြန်အလှန်လည်းပြောကောင်းပြောပါရှိတယ်ပေါ့
မြန်မာနိုင်ငံဟာမနစ်ကဆလို့နိုင်ငံတကာတက်မတော်တွေနဲ့ဆက်ဆံရေးကိုပြန်လည်လှုပ်ဆောင်ခဲ့တာကိုတွေ့ရှိရပြီးတော့2012ခုနှစ်အောက်တိုဘာလမှာ Pacific ဒေသအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှူးကြီးဒုတိယဗိုလ်ချုပ်ကြီး Francis Wiersinski ဦးဆောင်တဲ့ထိပ်တန်းအမေရိကန်စစ်ဘက်အရာရှိတွေနေပြည်တော်ကိုရောက်ရှိလာခဲ့ပါတယ်ဂျပန်ရေတပ်မတော်ရဲ့စစ်ရေးတစည်းဟာလည်းမကြာခင်ဂျပန်အတွင်းရန်ကုန်မြို့ကိုလာရောက်လည်ပတ်ဖို့ရှိပြီးတော့ဂျပန်ကာကွယ်ရေးစစ်တပ်ကတူကပါမောက္ခတအုပ်ဖြစ်သူအငိမ့်စာဒုတိယဗိုလ်ချုပ်ကြီးနိုဘိုရူယာမာဂူချီဟာပြီးခဲ့တဲ့မတ်လမှာမြန်မာနိုင်ငံကိုလာရောက်ပြီးမြန်မာလူငယ်တွေဂျပန်ကာကွယ်ရေးစစ်တပ်ကတူဘိုလောင်းတင်နာမှာတက်ရောက်ရေးမြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်ဒီနေ့ဖေဖော်ဝါရီလအတွင်းထိုင်းနိုင်ငံမှာကျင်းပတဲ့အမေရိကန်တပ်ဖွဲ့တွေဦးဆောင်ပြီးအရှေ့အာရှနဲ့ပစိဖိတ်ဒေသကနှစ်စဉ်ရွှေမွေဟောက်ကော့ဘရာဂိုးစေးလေ့ကျင့်မှုမှာလည်းပထမဆုံးအကြိမ်ဖြစ်မြန်မာတပ်မတော်ရာရှိကြီးနှစ်ဦးလေ့လာသူတွေအဖြစ်တက်ရောက်ခဲ့ကြပါတယ်။ဇွန်လ2ရက်နေ့ကရန်ကုန်မြို့ကိုရောက်ရှိလာခဲ့တဲ့ဗိုလ်ချုပ်ကြီးဆာဒေးဗစ်ရစ်ချတ်နဲ့ဇနီးတို့ကိုရောင်တိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်ဆန်းဦးကာကွယ်ဦးစီးချုပ်ယုံကြည်ကဗိုလ်ချုပ်ဇာနီဝင်းအေယာဝတီရေတပ်စခန်းဌာနချုပ်မှုဘုံချုပ်မောင်ဦးလွင်အမှတ်900နှစ်မင်္ဂလာလုံရေတပ်စခန်းဌာနချုပ်မှုဘုံချုပ်သိန်းတိုင်မြန်မာနိုင်ငံဆိုင်ရာဗြိတိသျှတပ်မကြီးအန်ဒရူးဟန်နဲ့ဗြိတိသျှစစ်တပ်မှုတို့ကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာကျူးဆူခဲ့ကြတယ်လို့မြမတပ်မတော်ရဲ့မြဝတီသတင်းဌာနကသတင်းဖော်ပြခဲ့ပါတယ်ခင်ဗျာ